မြန်မာပြည်အခြေစိုက်ဗိုင်းတက်သတင်းဌာနကသတင်းတောက်200ကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေနဲ့အညီအရေးယူဆောင်ရွက်ထားတဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ရုံအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်တန်ရုံပြောခွင့်ရကပြောပါတယ်။သတင်းသမားတွေအပေါ်အခုလိုဥပဒေဥပမာပုံမှန်မျိုးနဲ့ဖမ်းဆီးအရေးယူတာဟာမစီလျော်ဘူးလို့လည်းသတင်းစာဆရာတွေကဝေဖန်နေကြပါတယ်။ပြည်စုံကိုတော့ကိုကောင်းဆိုင်ဟင်ကသတင်းပေးပို့ထားပါတယ်။
ရိုက်တာသတင်းဌာနကသတင်းတော်တွေဖြစ်တဲ့ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုလက်ရှိဒီဇယ်1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းရယူတယ်ဆိုပြီးအမှုဖွင့်ထားတာပါအဥပဒေပုံမှန်3နဲ့အမှုဖွင့်ဖမ်းဆီးအရေးယူထားတဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံအနေနဲ့စိုးရိမ်မကင်းဖြစ်မိတယ်လို့အမေရိကန်တန်ယုံလက်ထောက်ပြည်သူရေးရာအရာရှိအယာနီအီမရင်းကပြောပါတယ်
We are deeply concerned by the highly irregular arrests of two Reuters reporters after they were invited to
meet. ရိုက်တာသတင်းတော်ကဖမ်းဆီးခံရတဲ့အပေါ်အမေရိကန်တန်ယုံအနေနဲ့အင်မတန်စိုးရိမ်ပူပန်မိပါတယ်။သူတို့ကဦးဟာမနေ့ညပိုင်းတုန်းကရဲအရာရှိတွေခေါ်ယူရာခံရပြီးတဲ့နောက်တမတ်ရိုးချမဟုတ်တဲ့ဖမ်းဆီးခံခဲ့ရတာပါ။ဒီမိုကရေစီတရက်အောင်မြင်အတွက်သတင်းတော်တွေအနေနဲ့လွတ်လပ်စွာသတင်းရယူရေးသားနိုင်ဖို့လိုပါတယ်။မြန်မာအစိုးရအနေနဲ့အခုဖမ်းဆီးမှုနဲ့ပတ်သက်လို့ရှင်းလင်းထုတ်ပြန်ဖို့နဲ့သက်ဆိုင်သူတွေအနေနဲ့သတင်းတောက်တွေကိုတွေးဆဝင့်ပေးဖို့တိုက်တွန်းပါတယ
်။တန်ယုံကထုတ်ပြန်ချက်မှာဖော်ပြထားတဲ့တမန်ရိုးချမဟုတ်သောဖန်စီချင်းခင်ရတာနဲ့ပတ်သက်ပြီးတော့အသေးစိတ်ရှင်းလင်းပြောကြားထားတာအသေးစိတ်သိရှိရတာမရှိသေးပါဘူး။ဒါပေမဲ့ရဲအရာရှိတွေနဲ့တွေးဆဖို့ဖိတ်ကြားခင်ရပြီးတဲ့နောက်တမန်ရိုးချမဟုတ်တဲ့ဖန်စီချင်းခင်ရတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဟာရခိုင်ဒေသနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေရဲတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးလုံခြုံရေးစာရေးဆိုင်ရာအထောက်အထားတွေကိုပြည်ပသတင်းဌာနများကိုပေးပို့ရန်ရည်ရွယ်ချက်နဲ့တရားမဝင်သတင်းညှာယူခဲ့တယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီလိုအစိုးရလှုပ်ဝှက်ချက်အဥပဒေပုံမှန်မျိုးနဲ့သတင်းတော်နှစ်ဦးအပေါ်ဖမ်းဆီးအရေးယူတာဟာမဖြစ်သင့်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကောင်စီဝင်တဦးဖြစ်တဲ့ဦးမြင့်ကျော်က VOA ကိုပြောပါရယ်
ကျွန်တော်မြင်မှာတော့အခုသူတို့ဟိုဆွဆွဲသန်းစီရတဲ့ပုံမှန်ကတော့တကယ်တော့တော်တော်လေးကိုဟိုပြည်နယ်ကြီးလေးပေးနိုင်တဲ့ပုံမှန်နောက်ဆုံးတော့တကယ်တော့သတင်းသမားတွေကဒီအင်ဂျီဝက်ချက်ကိုချိုးဖောက်ဖို့ရည်ရွယ်ချက်လည်းမရှိသလိုဒီဒီစာရွက်စာတမ်းတွေကလည်းဘယ်လိုဟိုနေလဲတော့ဘလောက်လျှို့ဝှက်တာဖြစ်လဲတော့ကျွန်တော်မသိပါဘူးဒါပေမဲ့အဲ့ဒီနမလေးဒီပုံမှန်နဲ့ဆွဲတာတော့တော်တော်လေးတော့မစီရဘူးလို့ထင်တယ်
။စခိုင်းအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့စောင့်ကြည့်မှုတွေ PR ပေးမှုတွေရှိနေချိန်မှာပဲအခုလိုသတင်းသမားနှစ်ဦးကိုဖမ်းဆီးလိုက်တာပါ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကတော့အခုလိုဖမ်းဆီးအရေးယူတာဟာစခိုင်းအရေးကိစ္စနဲ့ပတ်သက်ပြီးမီဒီယာတွေအပေါ်အပြည့်ပုံချတာမျိုးဖြစ်ပြီးတော့ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့လည်းသူကသုံးသပ်ပါတယ
်။ကျွန်တော်ဒူးရင်းမြင်တဲ့သုံးသပ်ရင်တော့ဟိုမီဒီယာတွေပေါ်ကိုဒီဖြစ်ခဲ့တဲ့အဖြစ်ဖြစ်တဲ့နေတဲ့မီဒီယာတွေပေါ်မှာအပြည့်ပုံချတဲ့ဟိုသဘောမျိုးတွေရှိတာပေါ့။တကယ်တမ်းကျတော့ဟိုဖြစ်စဉ်ရဲ့အကြောင်းရင်းကမီဒီယာအကြောင်းသက်သက်မဟုတ်သလိုမီဒီယာကဒုတိယပါ။တကယ်တမ်းကျတော့ဖြစ်စဉ်ကဖြစ်ဖို့အကြောင်းအကျိုးကြောင့်ဖြစ်အဲ့ဒါတွေကိုပို့ပြီးတော့ဟိုအကြောင်းရင်းချတဲ့ဒါပေမဲ့အခုဒီကံရေးကိစ္စမှာတော့မီဒီယာတွေကိုအပြစ်ပုံကြားပြီးတော့ပြောဆိုနေတာတွေတွေ့ရတော့ဒီကတော့ကောင်းတဲ့ဟိုနေလမ်းတော့မဟုတ်ဘူ
း Rider သတင်းတောက်နှစ်ဦးအပါအဝင်လုံခြုံရေးတပ်ဖွဲ့ကဒူးရဲမှုတဦးနဲ့ရဲတပ်ချက်တဦးကိုလည်းအစိုးရလှုပ်ဝှက်ချက်အဥပဒေအပြင်ရဲစီကံထိန်းသိမ်းရေးဥပဒေနဲ့လည်းဖမ်းဆီးအရေးယူထားတာပါလက်ရှိဒီဇယ်1923မြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်ဥပဒေပုံမှန်3အရထောင်ဒဏ်14နှစ်ဒီချမှတ်ခံရနိုင်ပါတယ်။အဲ့ဒီဥပဒေပုံမှန်နဲ့ပတ်သက်ပြီးတော့လေပြီးခဲ့တဲ့လွှတ်တော်တက်တမ်းမှာတော့အခြေခံဥပဒေပါအခွင့်အရေးနိုင်ငံသားလူအခွင့်အရေးတွေနဲ့မလျော်ညီလို့တဲ့အတွဲပြင်ဆင်မှုဆွေးနွေးခဲ့ပေမဲ့လေပြင်ဆင်နိုင်ရခြင်းမရှိခဲ့ပါဘူးခင်ဗျာ
။ကိုကောင်းဆိုင်ဟင်သတင်းပေးပို့ထားဖြစ်ပါတယ်။